အိုမန်ပင်လယ်ကွေ့မှာဂျာတာရင်းတွေကတိုက်ခိုက်ခံခဲ့ရတဲ့ရေနံတင်သင်းမော20နဲ့ကဒဇင်းရံဝမ်ပိုက်မှာကတ်ထားတဲ့မပေါက်ကွဲသေးတဲ့တန်လိုက်မိုင်းကိုအီရန်ကင်းတဲ့သင်းမော်ကဖယ်ရှားနေတာကိုမြင်ရတဲ့ဗီဒီယိုကိုအမေရိကန်ရေတပ်ကထုတ်ပြန်ခဲ့ပါတယ်။ဂျပန်ရေနံတင်သင်းမော်ပေါက်ကွဲခဲ့တဲ့နေရာရဲ့အရှိတ်အနားမှာဖယ်ရှားလိုက်တဲ့မိုင်းကတ်ထားတာကိုမြင်ရနိုင်တဲ့ဓာတ်ပုံတွေကိုလည်းအမေရိကန်စစ်တပ်ကထုတ်ပြန်ခဲ့ပါတယ်။ဂျာတာပရင်းတွေကတိုက်ခိုက်ခံရတဲ့နောက်သင်းမော်တစ်စီးကတော့နော်ဝေးနိုင်ငံကဖြစ်ပါတယ်။အဲ့ဒီနော်ဝေးရေနံတင်သင်းမော်မီးလောင်ပေါက်ကွဲလို့ထွက်လာတဲ့မီးခိုးလုံးကြီးတွေကိုအာကာသထဲမှာရှိတဲ့ဂြိုလ်တုတွေပေါ်ကနေတော့မြင်ရပါတယ်။ဂျပန်ရေနံတင်သင်းမော်ကိုကူတာကာရေဂျစ်ကတော့သင်းမော်အင်ဂျင်ကန်းနားမှာတစ်ချိန်သင်းမော်ညာဘက်အနောက်နားမှာတစ်ချိန်စုစုပေါင်းနှစ်ချိန်တိုက်ခိုက်ခံရတယ်လို့ကိုကူကာဆန်ညိုသင်းမော်ကုမ္ပဏီပြောခွင့်ရကပြောပါတယ်။ဒုတိယချိန်တိုက်ခိုက်မခံရခင်လေးတွေမှာပြန်တန်းလာတဲ့အရာဝတ္ထုတစ်ခုကိုသင်းမော်သားတွေမြင်လိုက်ကြရတယ်လို့ပြောခွင့်ရသူယူတာကာကတတာကသတင်းတော့တွေကိုဒီကနေ့ပြောကြားပါတယ်ဒီပြောကြားချက်ကြောင့်ဂျပန်ရေနံတင်သင်းမော်မိုင်းခွဲတိုက်ခိုက်ခံရတာမဟုတ်ဘူးဆိုတဲ့သဘောတက်ရောက်နေတာကြောင့်အမေရိကန်အစိုးရရဲ့ပြောကြားချက်နဲ့ကွဲလွဲနေပါတယ်အီရန်ကမ်းရိုးတန်းနားမှာတိုက်ခိုက်ခံရတာဖြစ်တဲ့အတွက်ဒါဟာအီရန်ရဲ့လက်ချက်ဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကအပြစ်တင်ခဲ့ပါတယ်သင်းမော်တွေဘက်ကရန်ဆခြင်းမရှိဘဲတိုက်ခိုက်ခံရတာကနိုင်ငံတကာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအပေါ်ချိန်ချောင်းမှုဖြစ်ပြီးလွတ်လပ်စွာရေချောင်းသွာလာရေးကိုပျော်ပျော်တင်းတင်းတိုက်ခိုက်လိုက်တာဆိုတာရှင်းတယ်လို့ဝန်ကြီးပွန်ပီယိုကပြောကြားခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတဟီရန်မြို့တော်မှာဒီဘာသာရေးကောင်းဆောင်ကြီးအယာတိုလာအလီခါမင်နီနဲ့တွေ့ဆုံနေချိန်ဖြစ်ပွားတဲ့တိုက်ခိုက်မှုတွေကတိတ်ကိုတန်တရားဖြစ်စရာရှိတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးဘက်ကတော့တုံ့ပြန်ခဲ့ပါတယ်။အီရန်နဲ့အမေရိကန်ကြားဖြစ်နေတဲ့တင်းမာမှုတွေပြေလျော့အောင်လို့ဘလို့နီးနဲ့လုံမလဲဆိုတာအဖြေရှာဖို့အတွက်ဂျပန်ဝန်ကြီးချုပ်အီရန်နိုင်ငံကိုတွားရောက်နေတာဖြစ်ပါတယ်။